အီရန်နျူကလ িয়ার အရေးအတွက်အီရန်ထိပ်တန်းတန်တမန်နဲ့ကမ္ဘာထိပ်တန်းနိုင်ငံတွေကတန်တမန်တွေဒီကနေ့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အငင်းပွားစရာနျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အီရန်အစိုးရကနိုင်ငံတကာနဲ့ညှိနှိုင်းသဘောတူညီမှုရရှိဖို့ကြိုးစားနေချိန်မှာပဲအခုလိုတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Catherine Ashton ဦးဆောင်မဲ့ဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry အီရန်နိုင်ငံသားရေးဝန်ကြီး Javed Zarif တို့အပြင်ဗြိတိန်ပြင်သစ်တရုတ်ရုရှားနဲ့ဂျာမနီကနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ April လတုန်းကနောက်ဆုံးဆွေးနွေးခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ရဲ့ P5+1 Iran Nuclear အရေးဆွေးနွေးပွဲကိုပြန်လည်စတင်နိုင်မဲ့သဘောတူညီမှုရရှိဖို့အတွက်တန်တမန်တွေကမျှော်လင့်နေကြပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံဘေးဘက်မှာအလို့သဘောတွေ့ဆုံမှုကနေပြီးတော့ထူးထူးခြားခြားရလက်တွေရလာမှာမဟုတ်ဘူးလို့ကဲခန့်အများစုကသုံးသပ်ပါတယ်။ဒါပေမဲ့1980ခုနှစ်ထဲကတန်တမန်ဆက်ဆံရေးပြတ်ပြားခဲ့တဲ့အမေရိကန်နဲ့အီရန်အစိုးရနှစ်ခုကြားမှာ6နှစ်အတွင်းမှာဒါဟာပထမဆုံးအကြိမ်အဆင့်အမြင့်ဆုံးတန်တမန်တွေရဲ့တွေ့ဆုံမှုဖြစ်ပါလိမ့်မယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့3လကနေပြီးတော့6လအတွင်းမှာသဘောတူညီမှုတစ်ခုရကျင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောခဲ့ပြီးတော့နောက်တရက်မှာပဲအခုလိုအီရန်နျူကလ িয়ার အရေးအတွက်ထိပ်တန်းတန်တမန်တွေတွေ့ဆုံကြမှာဖြစ်ပါရဲ့ရှင်။